VOA မြန်မာပိုင်းရဲ့ပင်တိုင်ဆောင်းပါးရှင်တအုပ်ဖြစ်သူဦးစီသူအောင်မြတ်အပေါ်ပုံမှန်900ငါးကာကြီးနဲ့တရားစွဲဆိုထားတဲ့အမှုအတွက်ဒီကနေ့နိုဝင်ဘာလ10ရက်နေ့မှာအမိန့်ချမှတ်ဖို့စီစဉ်ထားတာကိုနောက်ထပ်သတင်းနှစ်ပတ်ရွှေ့ဆိုင်းလိုက်ပါတယ်ဆရာနာသိမ့်ပြီးနောက်ပိုင်းဖန်ဆီးခံထားတဲ့သတင်းတော့တော်တော်များများရဲ့အမှုတွေကိုလည်းအပြည့်အစုံပြီးဖို့မပြည့်ပြီးရပါတော့မကြခင်ပြည်တံတွေချမှတ ိတ်ကျင်းထောင်မှာဖမ်းဆီးခံထားရတဲ့ VOA မြန်မာပိုင်းရဲ့ဆောင်းပါရှင်ဦးစီသူအောင်မြင့်ကိုတရားစွဲထားတဲ့ထဲကတက်မတော်ပြုတ်ခွဲအောင်လှုံ့ဆော်မှုပုံမှန်905 desk ကကြီးအမှုအတွက်တင်းစင်ကျင်းထောင်ထဲမှာရှိတဲ့ဗဟန်းမြို့နယ်ထူတရားရုံးကဒီနှစ်နိုဝင်ဘာ10ရက်မှာအမိန့်ချဖို့စီစဉ်ထားခဲ့တာပါဒါပေမဲ့နောက်ထပ်သတင်းနှစ်ပတ်ကိုရွှေ့ဆိုင်းလိုက်ပါတယ်ဒီအမှုကိုအောက်တိုဘာလကအပြစ်သက်အမိန့်ချဖို့ဖြစ်ပေမဲ့တင်းစင်ထောင်ထဲဘုံပေါက်ကွဲခဲ့ပြီးတဲ့နောက်စစ်ဆေးကြားနာမှုတွေရန်နာထားခဲ့တာကြောင့်ရုံးချင်းတွေလည်းရွှေ့ဆိုင်းလိုက်တာဖြစ်တယ်လို့သူရဲ့ရှေ့နေကပြောပါတယ
်ဒီနေ့အမိန့်မချတဲ့ကိုဆရာနဲ့လည်းတွေ့ရဲဟွာလေလည်းနှစ်ပတ်ချင်းရတယ်ဒီလိုမျိုးနှစ်ပတ်မှမိချမယ်လို့တော့တရားသူကြီးကပြောတာပဲစားပြမလို့မဖြစ်လာတော့မသိဘူးဆရာတော့ကောင်းတယ်ဆရာအဆင်ပြေတယ်ဟိုကမနက်တန်စီသေးတယ်ဘုရားဆောင်ခရိုင်ကနိ
မနက်ဖြန်ရုံချင်းကတော့ဘုရားဆောင်ခရိုင်တရားရုံးမှာဆွဲဆိုခံထားရတဲ့နိုင်ငံတော်အကြီးအကျယ်ပြည့်အောင်လုပ်မှုရာဇတ်တကြီးပုံမှ124ကကြီးအမှုအတွက်ဖြစ်ပါတယ်ဦးစီးသူအောင်မြင့်ကို2021ဩဂတ်လ15ရက်နေ့တုန်းကပဟမ်းမြို့နယ်ရွှေကုံရိပ်မုံအင်အားတိုက်ခန်းစခုမှာစစ်ကောင်စီကအဲဆင်းဝင်စစ်ရာကနေဖမ်းဆီးခံခဲ့ရတာပါသူနဲ့အတူဖမ်းဆီးခံခဲ့ရတဲ့သတင်းတောက်မတ်ထက်ထက်ခိုင်ကဦးစီးသူအောင်မြင့်အမှုအတွက်တပ်တွေထွက်ဆိုဖို့ရှိတယ်လို့ရှင်းနေကပြောပါတယ
်မတ်ထက်ကအမတို့ဟိုဆက်ကပ်ကိုဆောင်းထုတ်မိထုတ်ပြီးတော့အမတို့ဟိုလောက်ထားတယ်ပတ်ပြီးပေါ့ဆက်ကပ်ကိုပြတာလေအားပြတာတော့ဆက်ကပ်ကိုဆောင်ထုံးမိနေဆက်လာရမှာဆက်လာမှာမဖြစ်သေးဘူးဒီနေ့ဆက်မှာကြည့်ရအောင်ဆက်လာရင်တော့သူ့စစ်မှာပေါ့သူ့စစ်ပြီးပြီဆိုရင်တော့မတ်ဆွေးရတော့ငါတို့အဲဆောက်လို့ဆက်ပေါ့ဆက်လို့ကြည့်ရအောင်အမိတ်ပေါ့နောက်ဆုံးစိတ်သုံးခြင်းတော့ပေါ့ရှိရမှာ
ဦးစီးသူအောင်မြင့်ကိုပုံမှန်905 desk ကကြီးနဲ့အမှုနှစ်ခုဖွင့်တရားစွဲထားတာဖြစ်ပြီးတော့ပစံတော်မြို့နယ်တရားရုံးမှာတရားစွဲတဲ့တမှုအတွေ့အောက်တိုဘာလတုန်းကပဲထောင်ဒဏ်ပြစ်ဒဏ်သုံးနှစ်ချခဲ့ပါတယ်လူမှုမီဒီယာပေါ်မှာဦးစီးသူအောင်မြင့်ရေးသားတဲ့စာသားကနိုင်ငံတော်နဲ့တက်မတော်ပြိုကွဲအောင်လှုံ့ဆော်ရေးသားမှုဖြစ်စေခဲ့တဲ့နိုင်ငံတော်ကိုအကြီးအကျယ်ပြက်စီတယ်လို့စစ်ကောင်စီကဆက်ဆွဲပြီးတော့တက်မတော်အကြီးအကျယ်ပြက်စီမှုပုံမှန်905 dash ကကြီးနဲ့နှစ်မှုနိုင်ငံတော်အကြီးအကျယ်ပြက်အောင်လုပ်မှုရာဇသက်ကြီးဥပဒေပုံမှန်124ကကြီးနဲ့တမှုစုစုပေါင်းသုံးမှုနဲ့တရားစွဲခဲ့တာပါဦးစီးသူအောင်မြင့်ဟာစစ်တပ်ကအနာသိမ့်ပြီးနောက်ပိုင်းမှာ VOA သတင်းဌာနနဲ့ Frontier မြန်မာသတင်းဌာနတွေကိုတက်မတော်နဲ့အင်းဆောင်အစိုးရအပေါ်မတရားဝေဖန်ဆန့်ကျင်တိုက်ခိုက်တဲ့သတင်းဆောင်ပါတွေရေးသားပေးပို့တဲ့အတွက်ဖမ်းဆီးထိန်းသိမ်းလိုက်တာဖြစ်တယ်လို့စစ်ကောင်စီကတရားစွဲပါတယ် VOA မြန်မာပိုင်းဌာနမှဦးတန်လွင်ထွန်ကတော့ VOA အတွက်ဦးစီးသူအောင်မြင့်ရေးသားပေးပို့တဲ့သတင်းဆောင်ပါတွေဟာအချက်အလက်အခြေခံရေးသားထားတာတွေသာဖြစ်ပြီးတော့ VOA ကိုသတင်းဆောင်ပါရေးသားပေးပို့လို့ဆိုတဲ့ဆက်ဆွဲချက်နဲ့ဖမ်းနေဆိုရင်တော့သတင်းသမားတယောက်ကိုမတရားဖမ်းဆီးတာပဲဖြစ်တယ်လို့တုံ့ပြန်ခဲ့ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းလာပြီးနောက်ပိုင်းကလေးကပြည်တွင်းမီဒီယာ10ခုကျော်ကိုတရားဝင်ထုတ်ဝေခွင့်ပိတ်သိမ်းခဲ့တယ်လို့သတင်းသမားတွေကိုဖမ်းဆီးတရားစွဲခဲ့ပါတယ်။တခြားဖမ်းဆီးထိန်းသိမ်းခံရတဲ့သတင်းတောက်တော်တော်များများရဲ့အမှုတွေကိုလည်းအပိသက်စစ်ဆေးပြီးပြီမို့မကြခင်ပြစ်ဒဏ်တွေချနိုင်တယ်လို့ရှင်းနေတွေကခန့်မှန်းနေပါတယ်။အလွတ်တန်းသတင်းတောက်တူဖြစ်တဲ့အလားလေးသူစာကို2021စက်တင်ဘာမှာစစ်တပ်ကဖမ်းဆီးပြီးပုံမှန်905 desk ကကြီးနဲ့တရားစွဲထားပါတယ်။သူ့ကိုလည်းအမှုစစ်ပြီးသွားပေမဲ့အမိန့်တော်မချရသေးဘူးလို့သူရဲ့ရှင်းနေကပြောပါတယ်။အကြမ်းဖက်မှုတိုက်ဖျက်ရေးပုံမှန်52 desk ကကြီးနဲ့တရားစွဲခံထားရတဲ့ကိုစိုးရစာထွန်အမှုမှာလည်းအပိသက်ကြားနာမှုတွေလုပ်နေပြီလို့သူ့မိသားစုဝင်ကပြောပြပါတယ်။
ဟုတ်လောလောဆယ်ရုံးချင်းကတော့ချိန်20ကျော်ပါပြီ30နီးပါးကတ်နေပြီအခု16ရက်နေ့ထပ်ပြီးတော့ရုံးချင်းချိန်ထားတယ်ဗျာဟုတ်ဟုတ်အမှုကတော့လောလောဆယ်50နှစ်ကကြီးကိုတော့တိကျဆွဲတာပြီဗျာဟုတ်ကဲ့ဟိုကြားဖို့တော့များပါပြီရှင်းနေတဲ့စကားပြောချက်ရတော့9နှစ်ကနေ10နှစ်အတွင်းလို့ပြောတယ်ဗျာဟုတ်ကဲ့ဗျာ
သတင်းတော့ကိုစိုးရစာထွန်းဟာမြစည်းမသတင်းဌာနအတွက်သတင်းတွေပို့ပေးခဲ့တဲ့သတင်းတော့တယောက်ဖြစ်ပါတယ်စစ်တပ်အာဏာသိမ်းပြီးနောက်မှာစုစုပေါင်းဖမ်းဆီးခံရတဲ့သတင်းသမားအယောက်တရာကျော်ရှိပြီးတော့နောက်ထပ်သတင်းသမားတချို့လည်းထပ်မံဖမ်းဆီးအရေးယူခံနေရသေးပဲလို့သတင်းလွတ်လပ်ခွင့်ကာကွယ်ရေးအဖွဲ့တွေနဲ့လူခွင့်ရေးအဖွဲ့တွေကပြောဆိုထားပါတယ်။ပြည်ရေးသတင်းတောက်တွေစူးစီးထားတဲ့စည်ရင်အရာကတော့လက်ရှိမှာသတင်းသမားအယောက်150ထက်မနည်းဖမ်းဆီးခံထားရပြီးတော့90ထက်မနည်းပြစ်ဒဏ်ချခံထားရပါတယ်။စစ်ကောင်စီဘက်ကတော့သတင်းသမားတွေအဖမ်းခံရတဲ့အရေးအတွက်နဲ့ပတ်သက်လို့ဝန်ခံတာအတိပြုချက်တစုံတရာပေးတာမရှိပါဘူး။တရားစွဲခံရတဲ့သတင်းတောက်တွေဟာလည်းဥပဒေကိုချိုးဖောက်လို့တရားစွဲအရေးယူတာဖြစ်တယ်လို့ပြောကြားထားပါတယ်ရှင်။